ဒီနေ့အတွက် Nobel စီးပွားရေးဆုကို American ဘိုးဘာဥက္ကဋ္ဌဟောင်းနဲ့တခြား American စီးပွားရေးပညာရှင်တယောက်ကပူးတွဲရရှိသွားကြပါလေ။ဘာနဲ့ငွေကြေးအကျတဲ့ဆိုင်ရာသူတင်တာတွေ့ရှိချက်တွေအတွက်စုချင်းမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကဆိုပါတယ်။1939ခုနှစ်တွေအတွင်းကစီးပွားပြက်ကကြုံတွေ့ခဲ့ရပြီးတဲ့နောက်ငွေကြေးအကျတဲ့တွေ့ကြုံခဲ့ရပေမဲ့ကောင်းကောင်းစီမံခန့်ခွဲနိုင်ခဲ့တာဟာအခုစုရရှိခဲ့တဲ့ပညာရှင်တွေရဲ့ဘာနဲ့ငွေကြေးဆိုင်ရာသူတည်နာတွေကြောင့်ဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။စုရစီးပွားရေးပညာရှင်၃ယောက်ကတော့ Ben Bernanke, Douglas Diamond နဲ့ Philip Dick တို့ဖြစ်ကြပါတယ်။ Ben Bernanke ဟာ American သမ္မတ George Bush နဲ့ Obama တို့လက်ထက်မှာဘိုဘာဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူဖြစ်ပြီးစုရရှိတဲ့အချိန်မှာတော့ Washington DC အခြေစိုက် Brookings Institute မှာစီးပွားရေးပညာရှင်ဖြစ်သူတည်နာဆောင်ရွက်နေပါတယ်။ Douglas Diamond ဟာ Chicago တက္ကသိုလ်ကငွေကြေးဆိုင်ရာပရမောက္ခတစ်ယောက်ဖြစ်ပြီးသူရဲ့သူတည်နာကိုအခြားသောပညာရှင်တွေနဲ့ဘာသာရပ်လေ့လာသူတွေကကိုးကားကြတဲ့အကြိမ်ပေါင်း6000နီးနီးရှိတဲ့စီးပွားရေးပညာရှင်ဖြစ်ပါလေ Philip Dick ကအမေရိကန်နိုင်ငံမစ်ဇိုရီပြည်နယ်စိန့်လူးဝီမြို့ဝါရှင်တန်တက္ကသိုလ်ကငွေကြေးနဲ့စီးပွားရေးပမောက္ခတယောက်ဖြစ်ပါတယ်သူရဲ့သူတည်နာတွေကိုလည်းအခြားသောပညာရှင်နဲ့ဘာသာရပ်လေ့လာသူတွေကကိုးကားကြတဲ့အကြိမ်ပေါင်း2000ကျော်ရှိတဲ့ပမောက္ခတယောက်ဖြစ်ပါတယ်